ရုရှားတပ်တွေဝိုင်းထားတဲ့ယူကရိန်းနိုင်ငံမာရီပိုမြို့ရဲကနေအရသားတွေကိုကယ်ထုတ်ရေးရုရှားနဲ့ကနအူးသဘောတူညီချက်တစ်ခုရပြီလို့ယူကရိန်းဆိုရကဒီကနေ့ပြောပါတယ်။ရုရှားနိုင်ငံဘက်ကတော့မာရီပိုမြို့မှာကျန်နေသေးတဲ့ယူကရိန်းတပ်ဖွဲ့တွေလည်းနှချဖို့ထပ်ပြီးတောင်းဆိုခဲ့ပါတယ်။လူသားစာနာမှုလမ်းကြောင်းဆိုင်ရာသဘောတူညီချက်အရမျိုးသမီးတွေကလေးတွေနဲ့တကြီးရွယ်တွေမျိုးကနေထွက်ခွင့်ရမယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗရက်ရှုကပြောပါတယ်။မာရီပိုမှာလူသားဘေးဒုက္ခကပ်ဆိုင်နေတာအရဒီကိစ္စကိုကျမတို့ဒီကနေ့အာယုံဆိုင်လှုပ်ဆောင်သွားပါမယ်လို့ဒုဝန်ကြီးချုပ်ဗရက်ရှုက Facebook မှာရေးခဲ့ပါတယ်။ယူကရိန်းနိုင်ငံမှာလူသားစာနာမှုလမ်းကြောင်းဘာတစ်ခုကိုမှသတ်မှတ်လို့မရတာ၃ရက်ဆက်တိုက်ရှိပြီလို့ဒုဝန်ကြီးချုပ်ဗရက်ရှုကပြောခဲ့ပါတယ်။မာရူဘိုးကယူကရိန်းတပ်ဖွဲ့ဝင်တွေဒီကနေ့နောက်ဆုံးထားပြီးလက်နက်ချဖို့ရုရှားဘက်ကရာဇသံပေးထားပါတယ်။အဲ့ဒီရာဇသံအပါအဝင်တခြားတောင်းဆိုချက်တွေကိုယူကရိန်းနိုင်ငံကပယ်ချထားပါတယ်။လက်နက်ချရင်အသက်ချမ်းသာခွင့်ပေးမယ်လို့ရုရှားဘက်ကကမ်းလှမ်းခဲ့ပြီးအင်္ဂါနေ့နောက်ဆုံးထားလက်နက်ချဖို့ပြောခဲ့ပေမယ့်ယူကရိန်းတပ်ဖွဲ့ဝင်တဦးတယောက်မှလက်နက်ချတာမရှိခဲ့ဘူးလို့ရုရှားဘက်ကပြောပါတယ်။အဟာဗျူဟာမြောက်ရေးပါတဲ့ Donbass ဒေသမှာရုရှားတို့ကစစ်အင်အားဆက်ပြီးတိုးချဲ့နေချိန်မှာပဲမာရီပိုမြို့ဘက်ကအခြေအနေတွေဖြစ်ပေါ်လာတာပါ။ Donbass ဒေသမှာယူကရိန်းခုခံစစ်ကိုထိုးပေါက်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှတိုက်ပွဲအရှိန်မြင့်နေတယ်လို့ပြည်တွင်းကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။